မင်္ဂလာပါခင်ဗျာကျွန်တော်တော်နေဆန်းလာပါကျွန်တော်ဆမ်မာကျူးရဲ့အိမ်မက်ထဲကမြို့တော်ဆိုတဲ့ဝတ္ထုတော်လေးကိုဖတ်ပြပေးခြင်းလို့ပါအိမ်မက်ထဲကမြို့တော်အခန်း7အိမ်မက်ထဲမှာတော့လွင်ပြင်သည်ဒီလောက်ပူပြင်း၆တွေ့မှုမရှိဘူးဟုထင်မိသည်အခုတော့ဖြင့်အပူငွေသည်ကျမတို့တကိုယ်လုံးကို၆တွေ့ညှိုးနွမ်းသွားစေလောက်သည်ပတ်ဝန်းကျင်သည်ကုန်းမို့ကမှုအနေငယ်မျှသာရှိပြီးကျိုးကျဲသောထဏောင်းပင်များဖြင့်ကျဲဝန်းစွာလွင်တီးခေါင်ဖြစ်နေသည်လေတူထဲတွင်ဖုံမှုန့်များပါလာသဖြင့်ကျမတို့သည်အသက်ရှူတိုင်းဖုံငွေများကိုရှူမိနေသည်အနောက်ဖက်စီမှာတော့တောင်တန်းရေးရေးမှုန့်ပြပြကိုမြူတွေနှင့်အပူငွေများချားတွင်မြင်ရ၏ခတ်ဝဲဝဲမှာတစ်ပင်အုပ်စုတစ်ခုကိုပါလျားစွာမြင်တွေ့ရသည်ကျမသည်နောက်ထပ်လမ်းရမည့်ခြေလမ်းများအတွက်ကြိုတင်၍အင်အားဆုပ်ယုပ်မောပန်းနေတော်သည်မြို့ရိုးမရောက်သေးဘူးလားယင်မောင်ကျမအတန်ကနွမ်းနယ်သွားသလားမသိမောင်ကကျမကိုအားပေးတယ်လို့ပြုံးပြသည်ကိုတို့ကားလန်းကဆင်းလာကြတဲ့ကမြို့ရိုးထဲဝင်လာခဲ့ပြီလေကားလန်းကမြို့ရိုးထဲကိုဖြတ်ထားတာလေရဲ့မောင်စကားကိုကျမတို့ဤကားမောင်သူကထောက်ခံ၏ခက်လန်းလန်းတွင်ရက်ထားခဲ့သောကားစိမ်းကလေးကိုကျမတို့မမြင်ရတော့ပါဖုန်ထူသောကြောင့်လည်းဖြစ်ပြီးအကွာအဝေးကြောင့်လည်းဖြစ်သည်နေသည်ကျမတို့ခေါင်းပေါ်ရောက်ခနေနေပြီဟုထင်ရသည်တကယ်တော့နက်နက်9နာရီကြော်ခါစပဲရှိပါသေးသည်လေးရဲ့အိမ်မက်ထဲမှာတော့တလောက်မရှောင်ရဘူးမောင်ရဲ့ရေကန်ကြီးမှစိမ့်လဲနေတာပဲမောင်နာနာကက်ခါကားမောင်းသူမကြားအောင်တူတူပြောကမှကားမောင်းသူကကြားပြက်အောင်ကြားသွား၏ဒီနားမှာစိမ့်နေတဲ့ရေကန်တော့ကျွန်တော်တခါမှမတွေ့မိသေးဘူးဆရာမရဲ့ဒီကကန်တွေကကောနေပြီဟိုတချိန်ကတော့ဆီယာမပြောသလိုစိမ့်ပြနေခဲ့မှာပေါ့ဗျာ။ကျမအနေငယ်ရှက်ခါမျက်နှာထားရခက်စွာပြုံးရယ်မိပါသည်။အိမ်မက်ထဲမှာတော့အချိန်ကာလဆိုတာဆန့်လို့ခြုံလို့ရအောင်ပျော့ပြောင်းသေးမြင်တယ်လေ။ကို့မြေပုံအတိုင်းဆိုရင်လည်းမဝေးတော့ပါဘူး။နန်းတော်ရာကိုရောက်တော့မယ်။ကျမသည်မောက်စကားအဆုံးမှအနေငယ်ရင်ခုန်သွား၏။နန်းတော်ရာသို့ရောက်လျင်တော့ကျမဘဝဤမတိနိုင်သောလျှို့ဝှက်ချက်တစ်ခုခုကိုရေးရေးမြမြင်နိုင်လိမ့်မည်ဟုကျမထင်နေသည်နေကျင်သောမြေမာပေါ်တွင်ဖုန်ထုကကျမခြေပြားကလေးတွေကိုဖုံးလွှမ်းနိုင်လောက်အောင်များပြား၏ခြေလန်းတလန်းနှင့်တလန်းအကြားမှာခွန်အားကတိတိတသာဆုပ်ယုပ်လာသည်တကယ်ဆိုကျမအားတက်သရောရှိရမှာမဟုတ်လားကျမဤနှစ်ဖူးဆန်ဆက်စီတွင်ချွေးဆက်များတွဲလွဲခိုလျက်ဆွဆွနေသည်စပင်တွေကတော့မိထတောက်တော့မလို့ပူပြင်းကျွတ်ဆက်နေလေသည်ဟောဟိုမှာအုပ်ပုံအပြည့်တစ်ခုတွေ့ပြီဒါကြောင့်မပြောဘူးလားနန်းတော်ရာကမြေလန်းနဲ့တိတ်မဝဲပါဘူးလို့မောင်စကားတန်ကြောင့်ကျမရှင်ထဲမှာရှိနေသောလေးပင်သည့်ဒုထည်ကြီးတစ်ခုပြုတ်ကျသွားသလိုခံစားလိုက်ရသည်ဟုတ်ပါရဲ့ခက်လန်းလန်းမှာအုတ်ခဲများဖြင့်စောက်ထားသည့်အဆောက်အုံအပြည့်တစ်ခုကိုကျမမြင်ရသည်ကျမတို့သုံးယောက်လုံးခြေလန်းခက်တော့တော့ဖြင့်လျှောက်သွားကြလေသည်အဆောက်အုံပြက်တစ်ခု၏အုပ်ပုံဖြစ်သည်မြေကြီးရောင်ရောနေသောအုတ်ခဲချက်များသည်ပကံဖျားတွေမှတွေ့ရသည့်အုတ်ခဲချက်တွေလိုကျယ်ပြန့်ကြီးမား၏ကျမသည်အပေါ်ဆုံးအုတ်ချက်ကိုလက်ဖြင့်ထိကြည့်လိုက်သည်ကျမရှိမှအုတ်ခုံအဝိုင်းပုံစံတစ်ခုတွေ့ရသည်အချို့ရှေးတိုက်အိမ်များ၏လှေကားခုံပုံစံမျိုးဖြစ်သည်ဒါဟာလှေကားခြေရင်းတစ်ခုဖြစ်နိုင်သည်ဟုကျမတွေးမိသည်ဤအုတ်ချက်များသည်လေတန်မိုးတန်နေတန်တို့နှစ်ပေါင်းများစွာရာထောင်ချီ၍ခံခဲ့ရသည်ထို့သောအုတ်ချက်များသည့်ဆွေးမြေ့မနေဘဲမာကျောနေ၏ပကံခစ်အုတ်ခဲချက်တွေလောက်တော့ကြစ်လက်ပုံမရပါလေဟောဟိုမှာနန်းတော်မျိုးရိုးပဲဂိုက်အနေငယ်အကွာတွင်ကျမတို့ရှေ့၌အုတ်နေရန်ဟောင်းတစ်ခုမြင်ရသည်ထိုအုတ်နေရန်သည်တော်တော်လေးတူတယ်ထူ၏အပေါ်ရန်လွှာအုတ်များမညီမညာဖြစ်နေတော်လဲရှေ့လျားစွာမျက်စိတဆုံမြင်ရသောအလျားကိုကြည့်၍ကျမပင်လျင်မြို့ရိုးတစ်ခုမှန်တည်သာနိုင်အောင်ထင်ရှားပါသည်ကျမသည်အပူချိန်ပြင်းသောနေတံကိုမေ့လျော့သွားကထိုမြို့ရိုးကိုငေးမောကြည့်နေမိသည်ဟိုခေတ်ကတော့ဒါဟာနန်းတော်တစ်ခုပေါ့လေဤနန်းတော်ထဲမှာအဆောင်အခန်းများစွာရှိခဲ့မည်တစ်သားနှင့်အုတ်တို့ကိုရောစက်ခါဆောက်လုပ်ခဲ့မည်မှန်စီရွှေချအဆောင်များသည်လှပခန်းနာပေလိမ့်မည်သူတို့ဤပိုင်ရှင်ဘရင်မကလည်းလှပသည်ဆိုပဲဘရင်မဆိုတော့စိတ်နှလုံးဖြူစင်သည့်တိုင်အောင်နူးညံ့တိမ်မွေ့၍မဖြစ်ခတ်ထန်ကြမ်းတမ်းမှုနှင့်ပြတ်သားတိကျမှုကိုလိုအပ်ပေလိမ့်မည်ထို့ကြောင့်သူမ၏မျက်လုံးများသည်မဲနက်တောက်ပယုံများမက ဆုရှလေးနက်ပေးလိမ့်မည်
။အဲ့ဒီအချိန်တုန်းကကိုအင်္ဂလီကောင်းကောင်းသုံးတတ်နေပြီဗျ။နော်
။ကားဆရာကမောင်ကိုလှမ်းပြောလိုက်ပါပြီ။ကားဆရာကလည်းတောင်တွင်းကြီးမြို့သားဖြစ်ပေမဲ့အီမြို့ဟောင်းတို့မကြာခဏလာရောက်ဟန်မတူပါ။သူသည်သူမြင်သမျှကိုကျမတို့လိုပင်အထူးအဆန်းဖြစ်နေသေး၏။ကျမသည်မြို့ရိုးကိုကြော်၍အတွင်းကွက်လက်ကွင်းပြင်စီငေးမောရင်းတချိန်ကနန်းတော်ဤတိဟာတနပလင်ဘယ်နေရာမှရှိပါလိမ့်မလဲဟုမှန်းဆနေမိ၏တရားစီရင်ရာညီလာခံသည်ဘယ်နေရာမှများရှိနိုင်မည်လဲလူသူပရိသတ်အလဲတွင်ထိုအမျိုးသမီးဤမျက်နှာမြည်ခဲ့သောရှိမည်လဲသူမကိုရိုသေခစားကြသောမင်းချင်းများဝင်ကြီးများထဲမှသူမကိုမလိုလားသူတို့မြည်မြပါဝင်နိုင်မည်လဲကျမသည်နှစ်ပေါင်းတစ်ထောင်လောက်ကမိန်းမတစ်ယောက်ကိုစိတ်ကူးဖြင့်မှန်းဆပုံဖော်ကြည့်နေတော့လေမရေမရာဖြစ်နေ၏တကယ်တမ်းကျမ၏အာယုံထဲမှပေါ်လာသူကတော့အခြားမိန်းမတစ်ယောက်ဖြစ်သည်ထိုမိန်းမသည်သပင်ကိုကျမမိခင်ထုံးသလိုပင်နှစ်ပတ်ရှို့လားတစ်ပတ်ရှို့လားမသိစမိန်မချပဲတည်သက်စွာထုံးထား၏အသက်ကတော့40လောက်ဖြစ်မည်ဗလာထမေနှင့်လက်ရှိလက်ကျက်အင်ကြီးကိုဝတ်ထားသည်လေပင်တွင်ပလဲမဟုတ်သောခက်ဝါဝါအလုံးကလေးများကိုလေကက်ပရီအဖြစ်ဆွဲထား၏သူမကိုမြင်လိုက်ကလေးကကျမအိမ်မက်မက်နေတာပဲဟုသိလိုက်ရသည်ကျမသည်ထိုဝက်စားဆင်ရင်မှုမျိုးကိုတခါမှမမြင်ဘူးသောကြောင့်ဖြစ်ပါသည်အိမ်မက်ထဲမှာတော့လွင်ပြင်သည်မျက်စိတဆုံးကျဲ့ပြန့်တော်လေလေတလွင့်လွင့်တက်ခတ်ခါအေးမြလေသည်ကျမ၏ခြေပေါ်မှာဖနက်မျှပဲမပါတော်လေအောက်ကတဲပြင်သို့မဟုတ်နူးညံ့သည့်မြေပြင်အတွေ့ကအေးဆက်ဆက်ကလေးနှစ်သက်ဖွယ်ကောင်းလှသည်ကျမကိုရှေ့ဆောင်ခေါ်သွားသူမှာအသက်40ခန့်ရှိအမျိုးသမီးတစ်ယောက်ဖြစ်သည်ထိုအမျိုးသမီးသည်ကျမရှိခက်လန်းလန်းမှခက်သွက်သွက်လျှောက်သွားနေသည်သူမကိုကြည့်ရသည်မှာတခုခုအလျင်စလိုဖြစ်နေဟန်ရှိသည်ကျမ၏ပတ်ဝန်းကျင်တွင်တစ်ပင်ကြိုးတိုးကျဲတဲ့နှင့်လေကသင်းလိုမြေပြင်မောက်မောက်အတန်းကလေးတွေရှိနေသည်အိမ်နှင့်တူသောအရာဟု၍မရှိလေသည်အရက်ရှိမျက်နာမှကျမစီတို့အေးမြစွာတိုက်ခတ်လာသောအခါလေတွေကျမနှာခေါင်းထဲအထိမ့်အသိမ့်မရှိဝင်သွားသောကြောင့်အသက်ရှူပင်ကြက်ခဲရသည်၏တိတ်မကြမီပင်ကျမ၏လက်ရာဘက်မှကြီးမားသောရေပြင်ကြီးတစ်ခုကိုတွေ့ရသည်ရေကန်ကြီးတစ်ခုဖြစ်သည်အနားတွေကမညင်ညာတော့လဲခက်ဝိုင်းဝိုင်းပုံစံဖြစ်သည်ကျမသည်ရေကန်ကိုမြင်တော့ရေတောက်ချင်စိတ်ထိမရပဲအမျိုးသမီးကြီးနောက်မှလိုက်နေခြင်းကိုမေ့လျော့ကရေကန်စီတို့ဦးတည်သွားတော်သည်ရေကန်စီသွားရလမ်းချင်းကလေးဤတစ်ဖက်တစ်ချက်တွင်တော်ရိုင်းပန်းကလေးများရောင်စုံပွင့်နေကြ၏တချို့ကလိမ္မော်ရောင်တချို့ကအဖြူရောင်တချို့ကအနီရောင်ခရမ်းရောင်အပွင့်သေးကလေးတွေလည်းတွေ့ခဲ့ရသေးသည်ပန်းရနှံ့သည်မွှေးပြန့်တော်လဲဆူးရှရိုင်းဆိုင်သည်ထိုပန်းရနှံ့ကြောင့်ပင်ကျမသည်လွမ်းဆွတ်ခြင်းတို့လိုငိုကြွေးခြင်းတို့လိုဖြစ်လာသည်အဲ့ဒီရေကန်ပေါင်မြေပြင်သို့ရောက်အောင်မော့တက်သွားရတော့အုတ်ခဲလှေကတိကလေးတွေကိုကျမငုံကြည့်ရေတွက်ခဲ့သေးသည်ထင်ပါရဲ့အချိန်ချင်းအဖန်ဖန်နင်းဖန်များ၍မြေနှင့်ရောထွေးကအယောင်လက်အောင်ပင်မာနေသောအုတ်ခဲချက်များသည်အစီအရေကြည့်၍ကောင်းနေသေးသည်ရေကန်ပေါင်ပေါ်ရောက်တော့ရေပြင်ကိုငုံကြည့်လိုက်သည်ရေပြင်သည်စိမ့်လက်နှက်ရှိုင်း၏လှိုင်းချက်ခွက်ကလေးများပင်မရှိဘဲပကတိငြိမ်သက်လျက်ရှိသည်ကြပွင့်တွေဗေဒါတွေလည်းမပေါ့ရေမောပင်အစအနတေးသေးကွေးကွေးမှမရှိရေပြင်တက်တက်ဖြစ်သည်ဘလောက်များကြည်လင်လိုက်တယ်လဲဆိုလျင်ရေပြင်ကိုငုံကြည့်နေသောကျမကိုခန္ဓာတစ်ပိုင်းသည်မှန်တဲမှကြည်ရသလိုပြည်ပြင်ပြတ်သားနေ၏ကျမ၏ဝတ်စုံကအဖြူရောင်ဖြစ်သည်ကျမ၏အင်ကြီးလေပင်မှဇာနာကလေးကိုပင်ရေကန်တဲမှမြင်ရသည်ကျမရေကိုငုံတော့ဖို့ကိုကိုကိုင်းညွတ်လိုက်စင်မှာပင်ရေကန်တဲမှနောက်ထပ်အရေးပေါ်လာ၏ကျမလန့်ဖြက်ခါလှုပ်ခနဲ့អော်လိုက်မိသည်ထင်သည်ထိုအရေးသည်အမျိုးသမီးတစ်ယောက်၏မျက်နှာနှင့်ကိုယ်တစ်ပိုင်းဖြစ်သည်ကျမကြောက်ရွံ့လျက်ကပင်ရေထဲကသစိမ်း၏အရေးကိုငုံချီလျက်ရှိသည်အင်ကြီးလက်ရှိလက်ချက်အဝါဖြောဖြောနှင့်ဇရုံးခတ်သေးသေးကိုမြင်မှဤမိမသည်ဆော့ဆော့ကကျမကိုခေါ်သွားသောမိမဖြစ်သည်ဟုသိလိုက်ရ၏ထိုအမျိုးသမီး၏မျက်နှာကိုယခုမှမြင်ရခြင်းဖြစ်ပါသည်သူမကကျမကိုစကားတွတ်တွတ်ပြောနေ၏ခန့်နေသည်မှာသူမ၏စကားများကိုကျမတခွန်းမျှနားမလည်ခြင်းပင်ဖြစ်သည်သို့သောသူမကျမကိုခေါ်နေခြင်းဖြစ်မှန်အိမ်မက်ထဲမှသိလိုက်သည်တဲ့ကျမလည်းကျမ၏ခရီးဆုံးမှာဤရေကန်မဟုတ်ကြောင်းတတိယကထိုမိမနောက်ထက်ချက်မကွာလိုက်ပြန်တော်သည်တ တကယ်တော့ကျမသွားနေဒီမှာမြို့ရိုးအကအရန်ဤတစ်ဖက်မှနမ်းမြို့တစ်မြို့ဖြစ်သည်ကျမတို့နှစ်ယောက်သည်မြို့ရိုးပေါက်တစ်ခုမှဖြတ်တန်းဝင်ရောက်လာခဲ့သည်အဆောင်အချက်တယောက်မျှမရှိမြို့ရိုးအုတ်နေရန်ဒုတဲ့အထူးကြီးဖြစ်သည်ပကံမြို့အဝင်အုတ်နေရန်တကားပေါက်လိုလိုမန္တလေးနန်းတွင်းအဝင်အုတ်နေရန်ဒုကြီးလိုလိုကျမအတွင်းရောက်သွားတော့အထဲကအဆောင်များအဆောက်အုံများကလှပခန်းနာနေသည်ဆုလစ်မွန်ကျွန်တွေထိုးထိုးထောင်ထောင်နှင့်ပြတ်သက်များကိုလည်းကျမမြင်ရသည်အံ့ဩစရာကောင်းသည်ကတော့တက်ရှိလူသားမပြောနှင့်တရိษံပင်တကောင်တမီးမှမရှိခြင်းပဲဖြစ်သည်လှပခန်းနာတော့လေလူတုပရိသတ်မရှိသောမြို့သည်၆ကတ်တိတ်ဆိတ်လျက်ရှိသည်တွေ့မြင်သည်။အဆောက်အအုံများမှာဝရန်တာကအစချူပန်းချူနွယ်ကနုတ်အင်္ဂလိပ်လက်ရာများဖြင့်စမ်းကျယ်လာသည်အဆောက်အအုံများ၏အုတ်လေကတိများမှာဖုံယောင်ထလျက်ခြောက်သွေ့နေသည်ဒီမြဖြင့်လဲကျမဤခရီးဆုံးမရောက်သေးရှေ့ဆက်လိုက်ရပြန်သေး၏အဆောင်တွေအခန်းတွေကိုတရေရေဖြတ်ကျော်ခဲ့သည်မြမှန်ယောင်ရွှေယောင်လက်နေ၏ထို့နောက်မြို့ရိုးကိုဖြတ်ကျော်၍စိမ့်ညို့သောတောတန်းတစ်ခုသို့ရောက်သွားသည်ကုတ်ကိုပင်လိုမကြီးပင်လိုပင်စီတုတ်ခံပြီးအရိတ်ကောင်းသောအပင်ကြီးများဖြစ်သည်ရေစည်းတံတဲ့တဲ့ကြာရသည်သို့သောရေအရိတ်အယောင်မမြင်ရရှေ့ဆက်လိုက်သွားပြန်သောအခါသစ်ပင်တန်းကိုလွန်၍ရေသွသွင်းသွင်းစီးဆင်းနေသောချောင်းတစ်ချောင်းကိုမြင်ရသည်ဒါပါချောင်းလေကျမမေးသည်ကိုရှေ့ကအမျိုးသမီးကလှဲ့ကြည့်၍ဖြေတော်လဲစကားကိုကျမနားမလဲပါထိုချောင်းကိုဖြတ်ရသည်ရေသည်ဒူးစစ်လောက်သာနက်တော်လဲရေစည်းတန်လှသည်ဟိုဘက်မှဘာရှိလို့များကျမကိုထိုနေရာသို့အပါခေါ်နေပါသလဲလှပခန်းနာသောနမ်းမြို့သည်ကျမ၏ခရီးဆုံးမဟုတ်လျင်ဘယ်နေရာကများကျမ၏ခရီးဆုံးဖြစ်နိုင်သလဲဟိုးအဝေးချောင်း၏တစ်ဖက်ကမ်းမှဖြင့်မြေမှုမှုဂုံလျှောတည်ရှိသောသင်္ချိုင်းကုန်းသာရှိတော်သည်ကျမသည်အဝေးမှမှုံပြပြမြင်နေရသောသင်္ချိုင်းကုန်းမှုမှုကိုမြင်ရသည့်အခါပြုံးကနေကြောက်ရွံ့သွားပါသည်ကဘာပေါ်သို့တက်လိုက်ခြင်းတွင်ကျမတစ်ကိုယ်လုံးကြက်သိမ်းမှွေးညင်းထသွားသည်ကျမခြေလှမ်းတွင်ကိုရက်ပြက်လိုက်၏ရှေ့ဆက်သွားလျင်ကျမတင်ချန်းကုန်းကိုရောက်ရတော့မည်ကျမခြေလှမ်းလှမ်း၍မဖြစ်ပါကျမသည်စွတ်အားတင်း၍ရက်နေတော့လေလေခဲ့သို့မမြင်နိုင်သောအရာတစ်ခုကကျမကိုနောက်မှတွန်းပေးနေ၏ကျမအကြောက်အကန့်ငင်း၍ရုန်းကန်တော့လည်းမရပါကျမခြေလှမ်းများသည်လေးကန်လျက်ကျမသည်တရွေ့ရွေ့ရှေ့တိုးသွားသည်ဟိုးခက်လှမ်းလှမ်းမှာတော့ကျမကိုခေါ်လာသောမိန်းမ၏နောက်ပိုင်းကိုအုတ်ကူတစ်ခုအနီးမှခက်ဝါးဝါးမြင်ရသည်ရှိမတိုးဘူးဟုရုံးကန်တွန့်ဆုတ်လျက်ကပင်ကျမထိုမိမ့်မ၏နောက်ကျောနှင့်တဖြည်းဖြည်းနီးနီးလာသည်ထို့နောက်ထိုမိမ့်မ၏နောက်ကျောနှင့်ကျမမျက်နှာထိကပ်မိသည့်အထိနောက်မှအရာကတွန့်လွတ်လိုက်ပါသည်ထိုမိမ့်မကပြုံးဆိုလှဲ့ကြည့်၏ကျမမြင်ရသောမိမ့်မသည်ချက်ချင်းပင်အိုမင်းသောအဖွားအိုကြီးမျက်နှာဖြစ်သွား၏ကျမကြောက်လန့်တကြားအော်ဟစ်ပြက်လိုက်သည်သို့သောကျမအတန်မထွက်ပါအတန်ကိုတယောက်ယောက်ကခိုးယူသွားသလိုပဲဖြစ်သည်နောက်ထပ်ကြိုးစား၍အော်ဟစ်သည်အတန်ကတော့မထွက်ပါအော်ဟစ်ရင်းအော်ဟစ်ရင်းကကိုခန္ဓာရဲရှိအာအင်များဆုတ်ယုတ်ခွေလျော့ကရိမ့်ရိုင်သွား၏ထို့နောက်ကျမသည်အုတ်ကူတစ်ခုပေါ်သို့မှောက်ရက်လဲကျသွားပါသည်ကျမမျက်နှာအပ်ထားသောအုတ်ကူသည်ဟောင်းလောင်းပေါက်ကြီးဖြစ်နေ၏ထိုအုတ်ကူ၏အောက်ခံမြေကြီးပေါ်တွင်လူတယောက်ပတ်လက်လန်လဲလျောင်းနေသည်ထိုလူသည်ကျမ၏ယောက်ျားဖြစ်လေသည်ကျမသည်မြင်ရသောမြင်ကွင်းကြောင့်တုန်လှုပ်ခြောက်ခြားကမျက်စိတွေပြာဝေလျက်တလောကလုံးမှောင်ကျသွား၏အခန်းနှစ်မောင်သည်ကျမနှင့်လက်မထက်မီကမဟာဝိဇ္ဇာကျောင်းသားတစ်ယောက်ဖြစ်ပြီးကျမနှင့်လက်ထက်ပြီးမှမဟာဝိဇ္ဇာတမိုင်းဘွဲကိုရရှိခဲ့ပါသည်မောင်ကကျောင်းမှနီးပြဆရာအဖြစ်သူကိုယ်သူအသက်မွေးဝမ်းကျောင်းသည့်အချိန်တွင်ကျမကဖက်ဆက်ကုမ္ပဏီတစ်ခုမှကွန်ပျူတာကျွမ်းကျင်သူတယောက်အဖြစ်အသက်မွေးစီးပွားရှာခဲ့သည်ကျမကသမိုင်းဆိုလျင်မင်းတုံးမင်းလောက်သာတည်သူဖြစ်ပြီးမောင်ကလည်းကွန်ပျူတာနှင့်ပတ်သက်လျင်ဒီစကစ်တစ်ခုကိုပင်ဖော်မတ်လုပ်ဖူးသူမဟုတ်ပါသို့သောကျမတို့နှစ်ယောက်သည်တယောက်အလုပ်ကိုတယောက်စိတ်မဝင်စားစွာပင်လစ်လျူရှုလျက်ကတယောက်မရှိလျင်တယောက်မနေနိုင်အောင်ချစ်မြတ်နိုးစုံမတ်ခဲ့ကြပါသည်မောင်ကရှမ်းပြည်နယ်မှကြီးပြင်းသည့်မြန်မာကျမကရန်ကုန်မှကြီးပြင်းသည့်အညာသူစစ်စစ်ဖြစ်သည်တော်တော်မောင်ကလည်းရှမ်းစော်ဘွားမျိုးနွယ်မဟုတ်တလို့ကျမကလည်းမြန်မာမင်းမျိုးမင်းနွယ်မဟုတ်ပါ Jamaga, Bako Gudu Pietojang, Shibo Minsan Nile Wadi, Tay Kittia Minsan Nile Wadi. Jamai Ame Ajang, Mongo Piopiaro, Monga, Haha Papa Jigay. Sigman Fryer Niyama to Ku Aya Pioyando, Go Tede Lu Ame Mayen, Lego Go Tese Janube. Oh, Maumacho, Mongale. Jama, Yena, a Piapia Pin, Yemo, Josa Midi. Jama Nim Mong, Ain Down Jadima, La Bang Beshi Vera. ဘလို့လုတ်ပြီးကျမကမောင်းကိုသေစေခြင်းရမလဲမောင်ကကျမကိုစနောက်ချင်ဟန်ဖြင့်ရည်နေခဲ့သည်အဲ့ဒီကူထဲမှာမောင်ကဘာလုပ်နေတာလဲလေအိုးလေးဖယ်သိမလဲမောင်ဘာလုပ်နေခဲ့တယ်လဲကျမရေရရရမသိပါကျမဒီအိမ်မက်ထဲမှာသတိလက်သွားခဲ့ပုံရသည်ကိုအိပ်ပျော်နေတာဖြစ်မှာပေါ့နော်မောင်ကပြုံးဆဆဖြင့်မေး၏ ဟင်မသိဘူးမောင်မျက်လုံးပွင့်နေခဲ့သလားပိတ်နေခဲ့သလားမသိပါကျမသည်မောင်မျက်နာဟုတ်တိလျင်တိချင်းကြောက်လန့်တကြားသတိလက်သွားသည်ထင်ပါရဲ့အိုးမဟုတ်သေးဘူးကျမမျက်စိတွေကအရင်ပြဝေလာခြင်းဖြစ်သည်မျက်စိတွေပြဝေရာမှမှောင်ကျမသွားမိမှာကျမတခုခုကိုမြင်ရသေးသည်အရာဝတ္ထုတခုခုဖြစ်သည်ဘာပါလဲနေအောင်မောင်ရဲ့ အိမ်မက်ထဲမှာလေးတခုခုကိုမြင်သေးတယ်။ကျမအလေးအနက်ပုံဖော်ဖို့ကြိုးစားနေချိန်မှာမောင်ကရည်စရာလို့သဘောထားလျက်ကျမစကားဖြတ်လိုက်သေးသည်။ဒါနဲ့လေကိုလေးအိမ်မက်ထဲမှာအဝတ်အစားတော့ပါပါတယ်နော်။ကျမသည်လုံးဝမရည်နိုင်ပဲစိတ်ညစ်ညူးစွာတွေ့ဝေနေမိသည်။ဘာပါလဲ။မောင်ကိုခန္ဓာအနီးထူးထူးဆန်းဆန်းအရာတခုရှိပါသည်။ထိုအရာမှာဘာပါလဲ။ ထို့နောက်ကျမဖြတ်ခနဲ့အလင်းတန်းတစ်ခုမြင်လိုက်သလိုပင်သတိရသွား၏။တိပီလေးမှတ်မိပြီ။အိုးတလုံးပဲမောင်ရဲ့။ဘာကွာ။မောင်ကရေချင်ဟန်မျက်နှာထားဖြင့်မေးသည်။တောက်ရီအိုးလိုအိုးတလုံးပေါ်မောင်ရဲ့အမေအဲ့ဒီအိုးကပေါက်သေးသေးမထင်နဲ့ပန်းခတ်တွေပေါ်ထားတာသိလာတာပဲ။တော်တော်လေးကြီးတယ်။အိုးထဲမှာဘာမြင်ရလဲလေ။မောင်ကမျက်နှာကိုမရေမိအောင်ဆွတ်ထင်းချုပ်ဟန်ဖြင့်မေးပြန်သည်။
အိုးကအဖုံးဖုံးထားတာကိုသွားပြီ။မောင်ကနှစ်ဖူးကိုလှောက်ဝါးဖြင့်ဖြတ်ခနဲရိုက်လျက်ညင်းညူလေသည်။ဘာဖြစ်လို့လဲမောင်။အော်အိုးရဲ့ရွှေမကြီးတောင်းတွေရှိခြင်းရှိနေမှာမဟုတ်လား။အခုအဖုံးပိတ်ထားတော့ကိုတို့နှစ်ယောက်ရွှေမကြီးတောင်းတောင်မမြင်ရတော့ဘူးပေါ့။မနောက်ဆန်းမှာနေမောင်ရဲ့လေးအရန်ကြောက်တာပဲ။မောင်ကဒီတော့မှမျက်နှာထားကိုတီးပြစ်ခါကျမလက်ပြားများကိုဖောက်ဖောက်ဆုပ်ကိုင်လေသည ွဲမဟုတ်ရင်မတိစိတ်ကစွဲလို့မတ်ကြတာကြီးပဲလေးကကိုသေးမှကြောက်လို့ဖြစ်မှာပေါ့မနေ့ကကိုဘိုက်အရန်အောင်တော့လေးပြရခတ်နေတာမှတ်မိလားအဲ့ဒီအချိန်မှာလေးစိတ်ထဲမောင်းတေသွားရင်ဒုက္ခပဲဆိုတဲ့အတွေးကြီးတွေးမိခဲ့ပါလိမ့်မယ
်ဟင်မတွေးမိပါဘူ
းကျမလှုပ်ခနဲ့ညင်းတော့မောင်းပြုံးဤမဟုတ်ဘူးလေမတိစိတ်ကပေါ့ကျမဘာမှမပြောမိပါကြည့်တော့ကိုသေးမှကြောက်တဲ့စိတ်ကြောင့်လဲကိုသေးတယ်လို့အိမ်မက်မတ်နိုင်တာပဲဒါဖြင့်နန်းမြို့ရိုးကြီးတွေရေကန်တွေနန်းပြတ်သက်တွေအဲ့ဒါတွေကရောမောင်မောင်ကပညာရှိတယောက်လို့ပြောနေသည်ဒါကတော့မိန်းကလေးတဘာဝစိတ်ကူးရင်တာပါမှာပေါ့လေလေးငယ်ငယ်ကအမေတွေအတော်တွေပုံပြောပြရင်ဘယင်တွေမင်းသားမင်းသမီးလေးနေရာမှာလေးမရှိကြဘူးလားကျမမောင်စကားကိုလည်းမငင်းနိုင်သို့ပေမဲ့အဲ့ဒီလိုလဲမဟုတ်သေးဘူးဟုထင်သည်မြို့ရိုးကလေအသေးအချာမှအုပ်နေအောင်ထပြီးအခိုင်အမာပဲသူကြီးမှကောင်းမှကောင်းမောင်ရဲ့အဆောက်အုံတွေကအများကြီးဒါပေမဲ့တက်ရှိတယောက်မှမရှိတာအံ့ဩစရာဟိုမိမကဘယ်ရောက်သွားတာလဲမသိအိမ်မက်ပေးခံကြီးတော့အဲ့ဒီမိမကအဖွားကြီးဖြစ်သွားရောအဲ့ဒါရောဘာသဘောလဲမောင်ကခေါင်းခါရမ်းရင်းပြုံးနေသည်အိမ်မက်ဆိုတာရုပ်ရှင်ထက်တောင်မြန်သေးတာသူ့အိမ်မက်တွေကဖြက်ခနဲ့ဖြက်ခနဲ့ပြောင်းတတ်တာလေးကဆက်မမက်လို့ဆက်များမက်ရင်ကိုအဖိုးကြီးဖြစ်ချင်းဖြစ်နေမှာတော်ပါသေးရဲ့ဗျာကျမမောင်ကိုမချေမနဲ့မျက်စောင်းထိုးမိပြန်ဤသူများပူပင်တော့ကရောက်ရတာကိုနည်းနည်းမှငဲညာရကောင်းမှမသိဟုအပြစ်တင်ကြလာသည်ဒါနဲ့အိုးကြီးကဘာဖြစ်လို့ပါတယ်လဲမောင်ရဲ့မသိဘူးလေလေရဲ့ရွှေအိုးတွေဘာတွေများလားမှမသိတာ
အင်းဖြစ်တော့ဖြစ်နိုင်တယ်မောင်ရဲ့အိုးနှက်ခန်းကနည်းနည်းတော့ပဲ့နေသေးတယ်ဖုန်တွေကလည်းကတ်လို့ကြည့်ရတာကတော့မြေကြီးထဲကနေပေါ်ထားခဲ့ရတဲ့အိုးပဲဖြစ်မယ်
mong gà gong tên yên yên bion yên nidi. Gu ye, a long ye, o ye, so in do, di o gà, shui o roma pian and dobu, pit chim pi yen, a yo o be piame. Pale a yo o sura. A yo o sura, ludego mi shu bi, gente piago tetare oli. Ho shi ket dong aro, a little tons and shire lee. Jamama, mongsaka chong, duizia to ku yadwadi.တကယ်ပဲအိအိမ်မက်သည်သွေးလေချောက်ချားပြီးမက်သည့်အိမ်မက်မှဟုတ်ပါရဲ့လားအတိတ်ကိုဆောင်သောအိမ်မက်လားသို့မဟုတ်အနာဂတ်အတွက်နမိတ်ဆောင်သည့်အိမ်မက်လားနန်းတော်တွေမြို့ရိုးတွေနဲ့ဆိုတော့အနာဂတ်ကိုနမိတ်ဖတ်တာတော့မဟုတ်နိုင်အတိတ်ကိုပြချင်လို့များလားလေးတို့တခုခုပြောပြတဲ့အိမ်မက်များဖြစ်မလားနော်မောင်ကျမအာကိုတကြီးမောင်ကိုတိုင်တယ်တော့မောင်ကအော်ဟစ်ရီမောတော့မလို့ဟန်ပြင်ပြီးမှပြန်ထိန်ချုပ်လိုက်လေသည်ဘသူကပြောမှလဲလေးရဲ့ဘာကိုပြောမှလဲလေးလည်းမသိပါဘူးလေကျမစိတ်ထဲမှာတခုခုလိုအပ်နေတယ်လို့ခံစားရမှန်းတော့သိသည်ဘာခံစားရမှန်းတော့မသေးခွဲပဲတိတ်ပန့်ခက်လူသားဖြစ်နေတော့ရွှေအိုးတွေတိုက်နှန်းတွေကိုလည်းနည်းနည်းမျှထက်မစင်စားမိတာအမှန်ပဲဖြစ်သည်ထို့နောက်လင်မယားနှစ်ယောက်အလုတ်ကိစ္စတွေလည်းနစ်မြုပ်သွားပြန်ကအိမ်မက်အကြောင်းကိုပြောဖို့မေ့သွားခဲ့သည်ကျမမှာညစဉ်ရက်ဆက်များအိမ်မက်မက်မလားဟုစောင့်ခဲ့တော့လေနောက်ထပ်မမက်တော့ပဲအခြားအိမ်မက်တွေတော့ကြိုကြားကြိုကြားမက်သေး၏ဘာမှမသေးခွဲသောဝိုးတော်မြင်ကွင်းများသာဖြစ်၍နိုးသည့်အခါမက်ခဲ့သောအိမ်မက်ကိုပင်ပြန်ပုံဖော်၍မရအောင်ရှိခဲ့သည်ကျမအာယုံထဲမှစွဲနေသောအိမ်မက်ကတော့နမ်းမြုပ်အိမ်မက်သာဖြစ်သည်ကျမသည်တခါတည်းအလုတ်အားလက်ချင်တွင်အိမ်မက်ထဲကမြင်ကွင်းကိုတကြောင်ချင်းဖောင်တင်ဖြင့်ရေးဆွဲချစ်ချည်မိ၏မြို့ရိုးဝင်ပေါ့မြို့ရိုးထဲမှဆွတ်လစ်မွန်းချွန်တက်ပြတ်သက်ဆောင်အဆောက်အအုံများရေကန်ကြီးကြီးတခုတက်တော်ကြီးများမြို့ကိုဖြက်လျက်စီးသွားသောရေစီးတန်သည့်ချောင်းတစ်ဖက်ကုန်းမှုမှုစီကတင်ချိုင်းကုန်းတင်ချိုင်းကုန်းထဲကကူကူထဲကအလောင်းထို့နောက်မောင်ကအယိုးအိုးဖြစ်နိုင်သည်ဟုပြောခဲ့သောလှပဟောင်းနှွမ်းသည့်အိုးထို့အိုးသည်ဆလောင်းဖုံးတက်ထား၏ဆလောင်းဖုံးမှလည်းပန်းကွက်များပန်းခတ်များဖြင့်ခြေတရေးဆွဲထား၏။အိုးပုံစံကအဝခက်ကြဲကြဲကိုယ်တည်းကလည်းလိုက်ရောညီထွေစွာပို၍ကျဲသွားသည်။တိတ်တော့မရှိလားပဲ။ခက်ပြားပြားပုံစံဖြစ်သည်။ကျမသည်အိမ်မက်ထဲကအိုးကိုမြင်ရောက်မိသည်မျှစာရွက်လွတ်ပေါ်မှချရေးမိသည်။ပုံပေါ်လာသောအခါမှတော့ထူးဆန်းသည့်အိုးတစ်လုံးဖြစ်လာလေသည်။မောင်ကကျမ၏စပွဲပေါ်မှနန်းတော်မြေပုံနှင့်အိုးပုံကိုတွေ့သောအခါစိတ်ပါဝင်စားစွာကောက်ကန်ကြည့်၏ဧကန်တော့လေးအိမ်မက်ထဲကမြို့တော်ဟာပြူမြို့တော်တစ်ခုခုပဲဖြစ်မယ်မောင်မျက်နှာမှာလောင်ပြောင်တယော်ရိပ်စနောက်လိုရိပ်မရှိပါဘာပြောတာလဲဩဒီအိုးပုံစံကိုပြောတာပါလေရဲ့ဒီအိုးပုံစံကပကန်းခစ်တွေပင်းရခစ်တွေကုန်းပေါင်ခစ်တွေမှမရှိဘူးပြူခစ်မှာပဲရှိတယ်လေးကိုကိုပြမယ်ထို့နောက်မောင်ကသူ့စာအုပ်ဘီရိုကိုဖွင့်ကစာအုပ်၃လေးအုပ်ဆွဲထုတ်လာ၏။ဒါနဲ့လေကို့တမိုင်းစာအုပ်တွေရှေးဟောင်းသူတေသနာစာရန်တွေများဖတ်ဖူးသေးလား
။ဟင်
။ကျမစိတ်မဝင်စားမှန်းမောင်သိပါသည်။ဒါဖြင့်ဟောဒီမှာကြည့်။မောင်ပြသောစာမျက်နှာမှာကျမအိမ်မက်ထဲကလိုအိုးပုံစံမျိုးအများကြီးတွေ့ရသည်။ကျမအံ့လဲအံ့ဩဝမ်းသာလျက်တပ်ပုံများပကြီးပုံများကိုအထက်ထက်အခါခါတိုက်ကြည့်နေမိတော်သည်ဒါလေးရဲ့အိမ်မက်ထဲကတွေ့ရတဲ့ဟာမျိုးနဲ့ဆင်းနေတော့အင်းလေအဲ့ဓာတွေကပြုခစ်ကပစ္စည်းတွေပေါ့လေးရဲ့ထို့နောက်မောင်ကကျမဘယ်တုန်းကမှစိတ်မဝင်စားခဲ့သောမြို့ဟောင်းများအကြောင်းကိုပြောပြပါသည်ပြုရင်ကျေးမှုထွန်းကားခဲ့သောတရေခစ်တရားမြို့ဟောင်းဟန်လင်းမြို့ဟောင်းဘေတနိုးမြို့ဟောင်းကျမသည်မောင်ထံမှဤစကားများကိုအရင်တုန်းကသာကြားရလျင်ပြင်းရိပ်ညင်းငွေ့စွာအိပ်ပျော်သွားနိုင်ပါလျက်ယခုတော့စိတ်ဝင်တစားနားထောင်မိသည်ဒါဖြင့်လေးကိုတယောက်ယောက်ကအိပ်မက်ပေးတယ်လို့မောင်ထင်လားယင်မောင်ကရီမော၍ခေါင်းယမ်းသည်ဒါပေမဲ့ဒါပေမဲ့လေးကပြုခင်းတဲ့တခုခုဆက်ဆက်နေတာဖြစ်ချင်းဖြစ်မှာပေါ့ဘာပဲဖြစ်ဖြစ်ဒါဟာတိတ်စိတ်ဝင်စားစရာလို့မထင်ဘူးလားကျမတွေ့ဝေစွာငေးမောနေမိသည်ဒီလိုလုပ်ရအောင်လေးမောင်အခုညရာသီမှာလေးနဲ့မောင်ခရီးထွက်ကြရအောင်မောင်ကမျက်ခုံးပင့်ကြည့်သည်မောင်ပြောတဲ့အဲ့ဒီမြို့ဟောင်းတွေကိုအခုတွေ့နိုင်သလားမောင်ကကျမစကားကိုနားလည်သွားကခေါင်းညှိ၏ရှိတာပေါ့
ကျူးပြီးသားအုပ်ရိုးတွေအုပ်ပုံတွေပနတ်ပုံတွေနဲ့ဒါဖြင့်လေတို့သွားကြရအောင်လေထိုချိန်မှာတော့ကျမသည်ဂူထဲကအလောင်းသည်မောင်ဖြစ်သည်ဆိုတာကိုမေ့ပျောက်ထားလို့ရနေသည်ကျမကိုခေါ်ဆောင်သွားသည့်ခရီးဆုံးသည်တင်းချိုင်းကုန်းတစ်ခုဖြစ်သည်ဆိုတာကိုလည်းမေ့ပျောက်ထားလို့ရနေသည်ကျမအာယုံမှာပေါ်နေသည်ကခိုင်ခန့်မြင့်မားသောမြို့ရိုးကျူကြီးနှင့်တကားပေါက်အတွင်းမှနန်းတော်အဆောင်အခန်းများပြူမြူဟောင်းကအထီးကသုံးနေရာရှိတယ်။ကိုတို့ဘယ်သွားကြမလဲ
။အိုးလေးမမသိတာ။မောင်သွားတဲ့နောက်ကိုလေးလိုက်မှာပေါ့
။မောင်ကကျမဆွဲထားသည့်မြေပုံကိုကြည့်ကစဉ်းစားနေသည်။လေးကပခုတ်ကူသူဆိုတော့တရေခစ်တရားနဲ့နည်းနည်းဝေးနေတယ်။ဒီတော့တရေခစ်တရားကိုဘေးခဏဖယ်ထားလိုက်။ဟန်လင်းနဲ့ဘေးတနိုးနှစ်မျိုးရှိတယ်။နှစ်မျိုးလုံးကလည်းခစ်ပြိုင်လိုပါပဲ။အေးခဏနေရော။လေးရဲ့အိတ်မထဲမှာချောင်းလေးတစ်ခုပါတယ်နော်။
ချောင်းလေးမဟုတ်ဘူးမောင်ရဲ့ချောင်းကြီးချောင်းကြီးလေအဲ့ဒီချောင်းကိုအကျယ်ကြီးဖြတ်ရတာ
ဟုတ်ပြီလေဒါဆိုမြို့ရိုးနဲ့နင်းနီချောင်းဖြတ်စည်းတဲ့မြို့ဟောင်းကတော့ဘိတ်တနိုးပဲဘိတ်တနိုးဟူသောနာမည်သည်ကျမအတွက်ဆွဲဆောင်နိုင်သောအရာတစ်ခုဖြစ်သည်ဘိတ်တနိုးဟူသောနာမည်ဖြင့်ကျမ၏အိမ်မက်သည်ပြည့်ပြည့်စုံသွားပြီဟုခံစားလိုက်ရလေသည
်မင်္ဂလာပါကျွန်တော်ရော်နီဆန်းပဲမှာကျွန်တော်ဆမာကျူရဲ့အိမ်မက်ထဲကမြို့တော်ဆိုတဲ့ဝတ္ထုတိုလေးကိုဖတ်ပြတာဒီကနေ့ဒုတိယပိုင်းစာသိမ်းဖြစ်ပါတယ်အခန်း3
နောက်ထပ်ကျမတို့ရောက်သောအဆောက်အုံပြက်ကြီးကတော့ကြီးမားခန့်ထည်လာသည်နေရောင်သည်ပြိုပြက်နေသောတပိုင်းတဆအုံနေရန်ကြီးတွေမှဖြတ်ကျော်လျက်ကျနေရာအရေးများသည့်အဆောက်အုံကြီးကိုပို၍အသက်ဝင်အောင်ဖန်တီးနေသလိုရှိသည်ပြိုကျနေသောအုတ်ချက်တစုံတစကိုခလုတ်တိုက်မိမှဆို၍ကျမရှောင်ကွင်းသွားရသည်အဆောင်အခန်းများပြားပုံရသည့်အုတ်အဆောက်အုံအပြက်ကြီးသည်နေပူထဲတွင်ခြောက်သွေ့စွာအထီးကျန်နေသည်စာထဲမှာတွေ့ရတာတော့ဒါလူမှုရေးအဆောက်အုံဒါမှမဟုတ်ဘာသာရေးအဆောက်အုံဖြစ်နိုင်မဲတဲ့ဒါမိသားစုတစုတည်းနေတဲ့အဆောက်အုံမဟုတ်ဘူးလူတော်တော်များများဝင်ထွက်သွားလာနေထိုင်လို့ရအောင်ကိုအခန်းတွေဖွဲ့ထားတာညီနီများဖုံထုများပေကျံလျက်ရိမ့်ရိုင်နေသလိုရှိသည့်အုတ်တန်နေရန်ကြီးများသည်ကျမတို့အပေါ်သို့အချိန်မရွေးပြိုကျနိုင်သည်ကျမသည်အမှတ်တမဲ့နောက်သို့ဆုတ်ရက်လိုက်မိသည်သို့သောနောက်မှလည်းအုတ်နေရန်ကြီးများရှိနေသည်ထိုနေရန်သူများကျမဘက်သို့ပြိုကျလာနိုင်သေးသည်ကျမသည်ပူပြင်းသောနေတံကြောင့်မျက်စိများကျိမ့်ဆက်ခါယူးကြောင်ကြောင်အတွေးတွေဝင်နေရသည်နှကောင်းထဲမှာဖုံနှံ့ညင်နှံ့မဟုတ်သည့်အချားရနံ့တစ်မျိုးကိုကျမရသည်ကျမတို့ရောက်နေသည့်နေရာနှင့်ဘာမျှမဆိုင်သောရနံ့မျိုးအဟောင်းအမြင့်အနံ့မဟုတ်ဘဲလက်ဆက်တက်လွင်သောရနံ့မျိုးဖြစ်သည်လောင်ကျွမ်းလူနေပါတောက်ပါသည့်နေရောင်နှင့်လည်းဘာမျှမဆိုင်သည့်ရနံ့မျိုးဆူဆူရှာရှာပန်းရနံ့ဖြစ်သည်ကျမသည်အိမ်မက်ထဲကတော်ရိုင်းပန်းပွင့်များကိုတတိယသည
်ဒီနားမှာပန်းပွင့်ပွင့်နဲ့ချုံမင်လေးတွေများရှိလာရင်ဦးကြီး
ကောင်းမောင်သမားကဥချောင်းချောင်းမျက်နှာပေးဖြင့်ခေါင်းရမ်းခါ၏
ရေကန်ရော
ရေကန်ကနန်းတော်ရအပြင်ဘက်တုန်းကကြံကြီးတစ်ခုတွေ့ခဲ့တယ်မဟုတ်လားလေးရဲ့အဲ့ဒါရေကန်ဖြစ်မှာပေါ့
မောင်စကားကိုကားဆရာကမရေမရထောက်ခံသည
်ကျမသည်ရေဘူးကလေးယူလာခဲ့ရအကောင်းသားဟုတတိတယတန်းတငတ်မွမိသည်ဤမြပူပြင်းသောအပူတံအောက်မှရှိသမျှရေကန်တွေချောင်းတွေဘလို့များရေရှိနိုင်ပါမလဲကျမသည်လွန်ခဲ့သောနှစ်ပေါင်းတစ်ထောင်လောက်ကအေးပတ်ဝန်းကျင်မှာစိုးပြေလန်းဆန်းနိုင်ပါမလားဟုတန်တရားဖြစ်မိသည်ဤပုံစံလို၆တွေ့ပူပြင်းနေခဲ့လျင်တော့ဤမျိုးဟောင်းပြက်စီးတာအံ့ဩစရာမဟုတ်ပါမောင်ပြောတာကဖြင့်ဘိတ်တနိုးမှာဆန်ရည်စပါးပေါများတဲ့ရံပယ်ချောင်းသည်ဘိတ်တနိုး၏အသက်သွေးကြောဖြစ်တဲ့တရုတ်နိုင်ငံနှင့်ပင်ကုသန်းရောင်းဝယ်ရေးထွန်းကားပြီးစီကားသည့်မြို့တော်ကြီးဖြစ်တဲ့မယုံနိုင်စရာပဲ
မောင်ကြီးရေငှက်လိုက်တာနော်ဒီနားမှာလေတဲလေးပါလိမရှိဘူးလားကွယ်ရေတောင်းတောက်လို့ရအောင်လို့
ဟိုးခက်လန်းလန်းမှာတော့တဲကလေးတစ်လုံးမြင်တယ်ဆရာမရဲ့အဲ့ဒီကိုသွားကြမလား
ကျမတို့သုံးယောက်သားအဆောက်အုံဟောင်းကြီးမြေနေရာမှထွက်ခွာ၍ထဏောင်းပင်ရေကလေးစီသို့သွားကြသည်တဲကလေးသည်နီးမလို့လို့နှင့်တော်တော်ဝေးกว่า၏ထဏောင်းပင်နှစ်ပင်ဤအကြားမှာစောက်ထားသောတဲကလေးကိုထရွက်ချောက်အမွှာများအထက်ထက်စီ၍မိုးထားသည်အနည်းသို့ရောက်တော့မှတဲဤတိုင်တလုံးမှာထဏောင်းပင်စီတစ်ခုဖြစ်နေမှန်းသိရသည်ထိုထဏောင်းပင်စီ၏အထက်တဲခေါင်မိုးမှဖြာထွက်သောထဏောင်းကိုင်းများကိုမြင်ရ၏ ပတ်ဝန်းကျင်မှလောင်ကျွမ်းတောက်ပသည့်အပူချိန်သည်တဲကလေးအနီးမှတော့လုံးဝမကန့်ညစ်သလိုပင်ရှိသည်ထနောင်းရိပ်သည်အေးမြနေ၏ပတ်ဝန်းကျင်မှခြုံပုတ်တေးသေးကလေးများစူးခတ်ချံရံလျက်ပေါက်နေသည်ပန်းပွင့်တေးသေးကလေးများသည်နနက်နှင့်ညတို့တွင်သာပွင့်လန်းပုံရလျက်ယခုအချိန်မှတော့ညှိုးနွမ်းသလိုဖြစ်နေသည်တဲအတွင်းမှလူတစ်ယောက်ထွက်လာသည်ထိုလူသည်အသားညိုမဲကတံမာတောင့်တင်း၏စပင်ကကရုံးစရောက်ပုံစံလေပင်တုတ်ခံကစွတ်ကြဲကလေးမျှပဲမပါပဲအင်ကြီးပလာဖြစ်သောကြောင့်ညိုပြောင်သောအသားရည်ကိုတင်းမာစွာမြင်နေရသည်အသက်တော့40ပတ်ဝန်းကျင်တွင်ဖြစ်နိုင်သည်တောရွာကလူများသည်ရုပ်ရည်ပုံမူရင့်ကျက်ညိုမောင်းတတ်သဖြင့်ကျမမခံမှန်းနိုင်ပါ
မျိုးကဧည့်သည်တွေထင်တယ
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ရေတစ်ခွက်လောက်များရနိုင်မလားမောင်အမေကိုထိုလူကလှိုက်လဲပြူငါစွာဖြေသည
်ရပါတယ်ရပါတယ်ခဏထိုင်နားကြပါဦ
းထို့နောက်တော့ကျမတို့သုံးယောက်သည်အိမ်ရှင်ချပေးသောထညက်နှင့်ရေကိုအားရပါရမြည်းစမ်းကတောက်ကြပါသည်အိမ်အတွင်းကန်းကွက်ပြက်မှာတော့အဖွားအိုတယောက်သည်ပြောင်းဖူးဖက်ဆက်လက်ကိုလိတ်လျက်ရှိသည်အဖွားအို၏ရှေ့တွင်စစ်ဆေးတုတ်ထားသောခတောင်းတီးတီးလေးတစ်ခုနှင့်စကောတစ်ခုချထားသည်ဆေးရုံများပြောင်းဖူးဖက်ချောက်အလိတ်များဆေးရွက်ကြီးများကိုလည်းတွေ့ရသည်အသက်80လောက်ဖြစ်မည်ဟုကျမခန့်မှန်းမိ၏မောင်ကအင်ရှင်ကိုဘေတနိုးမြို့ဟောင်းအကြောင်းမေးနေသည
်ကျွန်တော်လိုက်ပြပေးပါမယ်ဟိုဘက်မြို့ရိုးအခြေမှာတူးဖော်ပြီးသားဂုံးတွေရှိသေးတယ်ဗျတင်းချိုင်းဂုံးလို့ပြောတာပဲ
တင်းချိုင်းဟူသောစကားကြောင့်ကျမမေးပြောက်ထားသောအိမ်မက်၏အဆုံးပိုင်းကိုချက်ချင်းသတိရသွားမိသည
်ဇရာတို့စိတ်ဝင်စားရဲ့လား
သူသည်မောင်ကိုဆရာတယောက်မှန်းတိပြီးခေါ်လိုက်တာမဟုတ်နိုင်ပါလူစိမ့်သူစိမ့်တွေ့တိုင်းဆရာခေါ်နေချနှုတ်ကျိုးနေသည့်ပုံစံမျိုးသာဖြစ်ပါသည်စိတ်ဝင်စားပါလေဗျလမ်းပြလုံးမဲ့လူမရှိတော့ကျွန်တော်တို့မြေပုံနဲ့လာရတာရှေးဟောင်းသူတေသနာကထုတ်ထားတဲ့မြေပုံပဲတိကျပါတယ်ဒါပေမဲ့နည်းနည်းတော့စံတဝါဝနိုင်တာပေါ့ခင်ဗျထိုလူကကျမတို့အဖွဲ့ကိုစိတ်ပါလက်ပါကူညီခြင်းသည့်ဟန်မျိုးရှိသည
်အမေကျွန်တော်ခဏလိုက်ပြလိုက်အောင
်မယ်အေးအဖွားအိုနှင့်ကျမမျက်လုံးချင်းစုံမိသည်အဖွားအို၏မျက်လုံးများတောက်ပဆူးရှလွန်သဖြင့်ကျမထိတ်ခနဲရှင်ခုန်သွားပါသည်မျက်လုံးများသည်အလျားရှိ၏မျက်စံကရခင်ကတော့နတ်မောင်ချင်းနတ်မောင်မည်ယခုအချိန်မှာတော့အညိုရောင်နှင့်မိကိုးရောင်ရောဆက်ထားသောအယောင်ဖြစ်၍ကြည်လဲ့နေ၏မျက်လုံးဘေးကပရည်များတွန့်သွားသည်မှာပါးပြင်အထိအရေးအကြောင်းများဖြစ်နေသည်မျက်တောင်ကငယ်စဉ်ကမဲနှက်ကော့ပြန်ပုံရပြီးယခုအချိန်မှာတော့ညိုလဲ့လဲ့ဖြောင့်မိန်ဆင်းကြနေသည်အဖွားအိုကကျမကိုပြုံးပြလိုက်တော့အခါကျမသည်ငိမ့်မောနေရင်းမှပြန်ပြုံးပြလိုက်မိ၏ကျမ၏အိမ်မက်ထဲကအဖွားအိုလိုကြောက်စရာမကောင်းပါခင်မင်ချစ်ခင်စပွဲသားဖြစ်ပါသည်သဘောကောင်းသောအဖွားအိုတယောက်ပုံစံပဲဖြစ်သည်ကျမတို့တဲနှင့်ခက်လန်းလန်းလျှောက်သွားမိပြီးနောက်ကျမနောက်သို့ပြန်လှည့်ကြည့်မိသည်အဖွားအိုသည်လိတ်လက်ဆဆေးလေးကိုကင်ထားပြီးကျမတို့စီလှမ်းကြည့်နေသည်ကိုမြင်ရသည်ကျမရင်ထဲမှာတမျိုးကြီးဖြစ်သွား၏အဖွားအို၏အကြည့်မှာဘာပါသလဲခင်မင်မှုလားမဟုတ်သေးပါဘူးတခုခုပိုသေးသည်မချေနှံ့မှုလားဟင်အဖွား၏မျက်လုံးတွေကဖြူစင်ရိုးဖြောင်နေသည်ကျမသိပြီစိုးရိမ်ပူပန်မှုကျမသည်အဖွားအိုမျက်လုံးထဲမှစိုးရိမ်ပူပန်မှုကိုပုံဖော်လျက်ချီလန်းတွန့်ဆုတ်စွာလှမ်းလာခဲ့ရသည်အဖွားအို၏စိုးရိမ်မှုကိုကျမခံစားမိသောအခါရှစ်ဆက်သွားရမည်ခရီးအထွက်စိတ်အနှောက်အယှက်ဖြစ်လာ၏ကျမတို့ဘယ်သွားနေကြတာလဲတင်းချိုင်းကုန်းရှိရာကိုလား
ကျွန်တော်အဖေကလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကဒီဘေဒနိုးမြို့ဟောင်းတူးဖော်ရမှာကိုယ်တိုင်ဝင်လုပ်ခဲ့တာဆရာရဲ့
ဟုတ်လားအဲ့တော့ခမားကဘယ်အရွယ်လောက်ရှိပြီလဲ
ကျွန်တော်မတ်တက်ပြေးနေတဲ့အရွယ်လို့အမေကပြောတာပဲ
။ကျမသူ့စကားကြောင့်အနေငယ်ပြုံးမိမလို့ဖြစ်သွားသည်။တောရွာနေလူတို့သည်မိမိ၏မွေးတက်ကလေးကိုနာယီအကြည့်အကြမဆိုထားနှင့်ရက်လနှစ်ကိုပင်မှတ်မထားကြဘူးဟုကြားဘူးတာမှန်နေပြီပေါ့
။အဖေကကုတ်ကိုကွာရွာသားပေါ့။ကျွန်တော်တို့မှလဲတွေရှိပါတယ်။ဒါပေမဲ့လဲကိုအမေနဲ့ဦးကြီးကိုလွှဲထားပြီးဒီတူးဖော်ရေးလုပ်ငန်းမှာအဖေပါခဲ့တယ်။အဖေအဲ့ဒီထဲမှာပေါအောင်အဖေကိုအိတ်မက်ပေးတာတဲ့ဗျအ
ိတ်မက်ပေးတာဟူသောစကားအစုံ၌ကျမနှင့်မောင်တယောက်မျက်နှာတယောက်ကြည့်မိကြသည်သို့သောမပြုံးရယ်မိကြပါ
ဘယ်လိုအိတ်မက်မျိုးလဲဗျ အဲ့ဒါတော့ကျွန်တော်ကောင်းကောင်းမမှတ်မိဘူးအမေပြောပြတဲ့လောက်တော့အဖေကအိမ်မက်ထဲမှာနမ်းမြူရိုးတစ်ခုတည်းကိုခေါ်သွားခံရတာတဲ့ဟိုအထဲရောက်တော့နမ်းမြင့်ပြတ်သက်တွေကတော်တော်လှတယ်ဆိုပဲအဲ့ဒီမှာအဖေကမိန်းမတစ်ယောက်နဲ့တွေ့တဲ့အမေပြောသလိုဆိုရင်တော့အဲ့ဒီမိန်းမကထိုင်မသိန်းလုံးကြီးနဲ့ရှေးကရင်ကန်အင်ဂျီလိုမျိုးခက်ချက်ချက်ကိုဝတ်ထားတဲ့
ကျမရုတ်တရက်သူ့ကိုမော့ချီမိသည
်အဲ့ဒီမိန်းမကဒီမျိုးကြီးကိုမင်းထိန်ထိန်ရမယ်ကြားလားလို့မှားတဲ့ဆရာရဲ့အေကန်တော့ဒါပန်ထရာဘယင်မပဲဖြစ်မယ်ဗျကားဆရာကဝင်ရွေးဟာသားဆွတ်တော့လေမြည်သူမျှမရည်မောကြပါမဟုတ်နိုင်ဘူးဗျပန်ထရာဘယင်မကလှတဲ့ကျွန်တော်အဖေရဲ့အိမ်မက်ထဲကမိန်းမကမလှဘူ
းကျမ၏အိမ်မက်ထဲကမိန်းမကလည်းမလှပါဘူးဟုကျမဝင်ပြောချင်စိတ်ပေါက်လာ၏သို့တော့သူ့စကားကိုသာဆက်၍နားထောင်နေမိသည
်ဆက်ပါအောင်ဗျဒါပဲဗျအဲ့ဒီအိမ်မက်မက်ပြီးလာပိုင်းအတွင်းမှာပဲအဲ့ဒီသူ့တေသနာအဖွဲ့တွေရောက်လာပြီးတူးကြပေါ်ကြတာပါပဲ4-5 ကာလောက်ရှိမယ်ဗျပြန်သွားလိုက်လာတူးလိုက်နေပေါ့ဗျအဲ့ဒီတစ်ချိန်လုံးလေအဖေဝင်ပါခဲ့တာကြီးပဲတဲ့
ကျမ၏အိမ်မက်ထဲကမိန်းမကတော့ကျမကိုမြန်မာစကားနဲ့ပြောတာမဟုတ်၍ကျမနားမလဲခဲ့ပါအကယ်၍သာသူမ၏စကားကိုကျမနားလည်ခဲ့လျင်ကျမကိုများဤမြို့ဟောင်းကိုထိမ့်သိမ့်ဆောက်ရှောက်ခိုင်းလေမလားမသိဤကဲ့သို့တွေးလိုက်မိသောအခါကျမစက်သိမ့်ဖြန်းကနေထသွား၏ထို့ကြောင့်သူစကားကိုဖြန့်၍မေးခွန်းတစ်ခုမေးလိုက်သည်အခုရှင့်ဖေရောအဖေသည်ကျမမျှော်လင့်သည့်အတိုင်းဖြစ
်၏ဆုံးသွားပြီဗ
ျထို့နောက်သုံးယောက်သာငြိမ်သက်စွာခြေလှမ်းဆက်လှမ်းကြသည်
ဆုံးနာကြပြီလား
ကျမမမေးချင်သောမေကုံးကိုမောင်ကမေးလိုက်ပါသည
်ဟာကြာလာပြီပေါ့ဗျာကျွန်တော်ငါးတန်းចောင်းသားအရွယ်ကလေးကပဲအဖေကိုကျွန်တော်မှတ်မိတဲ့လောက်တော့အဖေကတိတ်တဘောကောင်းတာဗျညနေညနေဆိုရင်ကျွန်တော်ကိုလဲပေါ်တင်ပြီးကုတ်ကိုကွာရွာကနေဟော်ရီမြို့ဟောင်းထဲကိုလာနေကြဒီရောက်ရင်ကျွန်တော်ကိုလက်တွဲပြီးအုပ်ပုံတွေကိုရှောက်ပြပါလေရောအဲ့ဒီတုန်းကတော့ကျွန်တော်ကငယ်လဲငယ်သေးတယ်သမိုင်းဆိုတာတွေသူတေသနာဆိုတာတွေလည်းတိတ်မတိသေးအရွယ်ပေါ့ဗျာကျွန်တော်အတွက်ကတော့မြို့ပြက်ကြီးဟာကြက်တည်ရင်မင်္ဂလာကင်းမဲ့တဲ့66တွေ့တွေ့အထီးကျန်မြို့ကြီးပဲဗျကျွန်တော်ဒါပဲတည်တယ်အုပ်ပုံအပြက်တွေရေကန်အပြက်တွေဒူးရဆွရတွေကိုလည်းကျွန်တော်စိတ်မဝင်စားပါဘူးကြောက်ဒိုးထုဖို့လောက်တာကျွန်တော်ကစိတ်ဝင်စားခဲ့တာကို
နေဝင်ရည်တရောအချိန်တွင်လဲကလေးပေါ်မှာလူနှစ်ယောက်ထဲရှိနေပြီပဝန်းကျင်တစ်ခုလုံးမှာလဲတက်ရှိဟူ၍သူတို့နှစ်ယောက်သာရှိလိမ့်မည်ဖုန်တုနှင့်ယောနောကမြေကြီးရောင်ထနေသည့်အုပ်ပုံအပြက်များသည်ငါးတန်းចောင်းသားကလေးတစ်ယောက်အဖို့ပြင်းရည်ညီငွေဖွယ်ရာဖြစ်ပေမည
်အဖေကတော့အုပ်ကုန်းတွေကိုနံမဲနဲ့နံပတ်နဲ့အလွတ်ရတယ်ဗျအမှတ်7နဲ့အမှတ်73စသဖြင့်ပေါ့ဗျာအဖေပြောပြောနေလို့သိတာကတော့အမှတ်14ကုန်းကတင်းချိုင်းကုန်းဆိုပဲ
စကားပြောချင်းမရှိသောတောရွာနေလူတယောက်ဤထုံးစံအတိုင်းသူ့စကားများဟိုရောက်ဒီရောက်ဖြစ်နေ၏သို့သောကျမတို့၃ယောက်စလုံးစကားဖြတ်၍မမေးမြန်းကြပါတင်းချိုင်းကုန်းဟူသောနာမည်ကြောင့်ကျမစက်သိန်းထသလိုဖြစ်သွားပြန်ကခေါင်းပေါ်မှာကြဲကြဲတောက်အေးပြောမတက်ပူနေသည့်အပူချိန်အောက်မှာပင်အေးမြလာသလိုကြောတဲ့စိတ်လာသည
်အဲ့ဒီတင်းချိုင်းကုန်းမှာအယိုးအိုးတွေအပြင်ဘာတွေ့ရမယ်ထင်တယ်လဲလူအယိုးစုဗျ
ကျမပါစပ်အဟောင်းသားငေးမောသွားမိပေမဲ့မောင်ကတော့အံ့ဩပုံမရပ
ါကြောက်ခုံလို့ထင်ရတဲ့အုပ်အခင်းပေါ်မှာပက်လက်ဖြစ်နေတဲ့အယိုးစုကိုတွေ့တဲ့အဖွဲထဲမှာအဖေပါတယ်အရာရှိကြီးတွေခိုင်းသမျှအဖေတို့အဖွဲကတသွေးမတိန်လိုက်နာကြတာတဲ့အဖေကြီးကတော့ကြောက်ဟန်လည်းမတူဘူးတဲ့အမေကစိတ်ပေါက်ပေါက်ရှိတာနဲ့တော့အယိုးကယောက်ျားအယိုးလားမိန်းမအယိုးလားလို့မေးတော့အဖေမဖြေနိုင်ဘူးတဲ့ဗျအမေကတော့စိတ်မှန်းတဲ့မိမအယိုးပဲဖြစ်မှာပါလို့နမိတ်ဖတ်နေလေရဲ့တကယ်တော့အဲ့ဒါယောက်ျားအယိုးဗျကျွန်တော်တို့စာဆောင်တွေထဲမှာဖတ်သမျှတော့အသက်ခန့်ငယ်ငယ်ပဲတဲ့
မောင်ကဝင်ပြောတော့သူကမောင်ကိုလေးလေးစားစားကြည့်သည
်ဟုတ်လားဆရာအဲ့ဒါအမေသိရင်အတော်စိတ်ချမ်းသာမှာဗျအမေကအဲ့ဒီအယိုးပိုင်ရှင်ဟာအဖေ့အိမ်မက်ထဲကမိမလို့စိတ်ဆွဲနေခဲ့တာအဖေကလည်းသေးသာသွားရောအဲ့ဒီအယိုးဟာယောက်ျားယိုးလားမိန်းမယိုးလားမသိသွားရဘူးလေအမေကဘလောက်ထိအယူသီးတယ်လဲဆိုရင်အဖေဒီမျိုးပြက်ကြီးကိုတဆေအဖြစ်နဲ့ထိမ့်သိမ့်နိုင်အောင်လို့ အဲ့ဒီမိန်းမကလက်ပြနှုတ်သွားတာလို့တော့ထင်းနေတာဆရာရဲ့
အဖွားအိုဤအယူသီးမှုကိုကျမကိုချင်းစာနိုင်ပါသည်ကျမပင်လျင်မမတ်ဖူးသောအိမ်မက်ဆန်းတစ်ခုကြောင့်ဘာမှမသိသောစိုးရိမ်ပူပန်မှုဖြစ်နေရသည်မဟုတ်လားကျမတို့သည်အုပ်အပြူအပြက်များအထက်ထက်မညီမညာဖြစ်နေသည့်ကုန်းမြင့်တစ်ခုသို့ရောက်လာကြသည်အနီးပတ်ဝန်းကျင်တွင်စူးပင်သေးသေးကလေးများနှင့်ထဏောင်းပင်ပြိုများရှိနေတော်လဲဤနေရာသည်အခြားမြေနေရာများထက်ပို၍ပူပြင်းခြောက်သွေ့နေသည
်ဟောဒီနေရာဟာဟိုတုန်းကတင်းကျိုင်းနေရာလို့အဖေပြောတာပဲ
ဖြစ်နိုင်ပါသည်ကျမတို့လျှောက်လာခဲ့သောမြို့ရင်းမှာတော့ဤနေရာသည်အစွန်အပြားဆုံးကုန်းမှုဖြစ်သည
်ဟောရာကအပြင်မြို့ရို့အုပ်အပြက်အစီတွေပေါ့
သူညွန်ပြသောနေရာမှာစူးချုံများရှင်းလင်းနေပြီးတေးသက်သောမြေချင်းကလေးများတူထား၏အုတ်ခဲအလွှာများကိုအနီးကပ်မြင်ရသည်ထိုအုတ်အလွှာများသည်မကြာခဏရွှေ့ပြောင်းကင်တွယ်ခံထားရသလိုမညီမညာဖြစ်နေ၏
ကျွန်တော်ဒီဘက်တွေကိုတလတခါလောက်တော့လာဖြစ်ပါတယ်ကျွန်တော်လာတိုင်းလဲအုတ်တွေကိုတတ်နိုင်သမျှပြန်ပြန်စီပေးခဲ့တယ်တခါတခါကြလူတွေကခတ်တယ်ဗျဘာမှလည်းအကျိုးမရှိဘဲနဲ့လက်အငြိမ်မနေနိုင်တဲ့လူတွေရှိတယ်ဒီကအုတ်ချက်တွေကဟိုရောက်ကြီးရောက်ဖြစ်ချင်းဖြစ်နေတာကျွန်တော်လည်းအဖေခဏခဏပြောပြလွန်လို့တာဒီအုတ်ချက်တွေကိုထိမ့်သိမ့်ရကောင်းမှန်းသိခဲ့တာ
ကျမတို့ရှေ့တွင်အုတ်ပုံအထက်ထက်အလွာလွာဖြင့်အဆောက်အုံပြက်အုတ်ကုန်းကြီးတစ်ခုရှိနေ၏အချို့နေရာများသည်လူတရက်လောက်နှက်ဆိုင်စွာတူထားပြီးအချို့နေရာများကတော့လေကတိများသဖွယ်အဆင့်များဖြစ်နေသည်မောင်တို့၃ယောက်ကကျင်းချိုင်အုတ်ခြေအထိဆင်းတော့ကျမပါလိုက်ဆင်းသွားရသည်အဆောက်အုံပြက်သည်အောက်တိုးတိုးဖုံနှံတစ်မျိုးရ၏လေသည်ကျမတို့ဤခေါင်းပေါ်မှဖြတ်တိုက်သွားပြီးကျမတို့အောက်ခြေသို့ရောက်မလာခဲ့ပေ။ကျမသည်အသက်ရှူကြက်သလိုဖြစ်လာ၏။ကျမရောက်နေသောကျင်းသည်တစ်ချိန်တုန်းကလူသေးအလောင်းထားသောအခန်းဖြစ်ချင်းဖြစ်နိုင်သည်ဟုတွေးမိသောအခါကျမလေပင်စီတွင်စိုနှင့်သောခံစားမှုကိုရလာခဲ့သည်။အိမ်မက်ထဲမှမောင်ရောက်နေသောကူသည်ယခုလိုပဲကျင်းချင်းရှိရှိအုပ်အခန်းကလေးဖြစ်မည်ဟုသတိရသွားသည့်အခါမှတော့ကျမမူးနောက်သလိုဖြစ်လာသည်။ဘာဖြစ်လို့များကျမဤမျိုးပြက်ကြီးတွေကိုလာခဲ့မိပါလဲကျမကိုဤမျိုးပြက်ကြီးရှိရာသို့လာမိအောင်မြည်သည့်အရာကဆွဲခေါ်ခဲ့ပါလဲဟိုမိမကလားချောင်းရီစည်းတံကလား
မြို့ဟောင်းတူးတဲ့အဖွဲတွေကအရာရှိကြီးတယောက်အဖေတို့ရွာသားတွေကိုခဏခဏပြောဘူးတဲ့အဟောင်းဆိုတာတမိုင်းပဲတဲ့အဟောင်းကိုအဟောင်းအတိုင်းစောင့်ရှောက်မှတ်တမ်းတင်ခြင်းအပြင်မွန်မှန်ပြင်စင်တာထက်ပိုပြီးအကျိုးရှိတယ်ဆိုပဲဆရာရဲ့ကျွန်တော်ကိုအဖေကခဏခဏပြောတယ်ဒီလိုနဲ့ပဲကျွန်တော်ကအဖေကိုစားဒီမျိုးဟောင်းကြီးဘေးမှာအဆောင်ဖြစ်နေမှန်းမသိဖြစ်ခဲ့ရတာပါပဲဆရာရဲ
့အုပ်ပုံအပြက်ဤဟောင်းနှွမ်းဖုံထူသောအနံ့ကြောင့်လားလောင်ပိတ်မွန်ကျက်သည့်ပတ်ဝန်းကျင်ကြောင့်လားသို့မဟုတ်ခေါင်းပေါ်ကဆူးရှတောက်ပသည့်နေပူချိန်ပြင်းပြင်းကြောင့်လားမသိကျွန်မရုတ်တရက်ခေါင်းထဲမှာဆူဆူဝါးဝါးကိုက်ခဲလာသည်
ဒါနဲ့ခမည်းအဖေကဘလို့ဖြစ်ပြီးဆုံးသွားတာလဲ
ကားဆရာကမေး၏
ဘလို့ပြောရမလဲဖျားပြီးဆုံးသွားတာပါပဲဗျာတညက်နေမှာကျွန်တော်ရဲ့အဖေရဲ့ထုံးစံအတိုင်းရွာကနေဒီကိုလှဲနဲ့လာကြတယ်ဗျလှဲနဲ့ဆိုပေမဲ့မြေလန်းပေါက်တဲ့နေရာအထိပဲအဖေကလှဲမောင်းတယ်ဒီနမ်းမြို့ဘက်ကိုတော့အဖေကဘတော့မှလှဲမမောင်းဘူးကျွန်တော်ကလည်းမမောင်းဖို့အမြဲပြောတယ်ကျွန်တော်တို့ရက်နေတဲ့မြေနေရာတွေဟာတမိုင်းအတွက်အရေးကြီးတဲ့မတူးရသေးတဲ့အဆောက်အုံတွေအတုံးအဆောင်ပစ္စည်းတွေကျွန်တော်တို့ခြေဘဝအောက်မှာအများကြီးရှိတယ်တဲ့လှဲမောင်းတဲ့တန်းကားမောင်းတဲ့တန်းတွေကြောင့်အပ်ကွဲပျက်စီးကုန်မှာစိုးရတယ်တဲ့တစ်ချိန်ချိန်မှာထတ်တူးဖို့လိုချင်လိုလာမှာတဲ့အဖေကတော့စံပါပဲဗျာ
ပြောရင်းဆိုရင်အเจ้าရာကဘေးချော်ထွက်သွားပြန်၏တညက်နေမှာနောင်ကြီးတို့သားဖဒီမျိုးဟောင်းထဲကိုလာလေကြတယ်ဆက်ပြောပါဦးမောင်ကတိတိတသာပင်စကားထောက်မေးတော့သဘောကောင်းသောရွာသားကြီးကအားပါးတရပြုံးရယ်လေသည
်ဟုတ်ပါဗျာကျွန်တော်လည်းပြောရင်စကားတွေရောကုန်ပေါ့ဟုတ်တယ်တညက်နေမှာကျွန်တော်တို့ဒီကိုရောက်လာကြတယ်ဒီကိုဆိုတာမြို့ဟောင်းတဲတယ်မကဘူးဗျနန်းတော်ကုန်းတယ်မကဘူးဟောဒီနေရာအထိရောက်ခဲ့တယ
်ကျမမတ်တက်ရက်နေသောအုတ်ချင်းကိုမင်းငော့ပြပါသည
်အဲ့ဒီညက်နေကကျွန်တော်တို့နှစ်ယောက်ဒီနေရာမှာအကြာကြီးနေခဲ့ကြလားမြေပြင်အပူကတဖြည်းဖြည်းအေးလာတဲ့အထိဆိုပါတော့ညာချမ်းအထိပေါ့ဗျာအဲ့ဒီညာကမိုးလေဖွဲဖွဲရွာတယ်လေကလည်းပြင်းတယ်ကျွန်တ ကျွန်တော်စောင်းထားတဲ့တဘူးအုတ်ထုတ်တောင်လွင့်သွားလို့ဟိုးအဝေးအထိကျွန်တော်သွားကောက်ရသေးတာအဖေပြန်ရအောင်လို့ပြောတော့အဖေကနေအောင်ဆိုပြီးကျွန်တော်ကိုဟိုးတုန်းကအကြောင်းတွေပြန်ပြောနေသေးတယ်ကျွန်တော်ခဏခဏကြားရပြီးတိတ်ဆိတ်မဝင်စားလို့ဘာတုံးမမှတ်မိတော့တဲ့စကားတွေပေါ့ဗျာတခုတော့မှတ်မိတယ်ဗျအဲ့ဒီညကအဖေပြောတဲ့စကားထဲမှာစာကြိုးစားတဲ့အတန်းများများအောင်အောင်သင်တဲ့ပညာတတ်ကြီးဖြစ်အောင်လုပ်ပါတဲ့ကိုအထက်ပိုင်းပလာကျင်းနေသောဤရွာသားကြီးသည်သူ့အဖေ၏စကားကိုညီမျှနားထောင်ခဲ့သနည်းကျွန်တော်ကလည်းကြောင်းအားကြီးပြင်းတယ်စာတင်ရတာထက်လေကသင်းဘေးမှာပဇွန်လုံးနှက်ရတာကိုပိုးပျော်တယ်စာကြက်ရတာကနန်းတွက်ရတာထက်မှုချင်းရှာရတာပိုးပျော်တယ်အဖေလည်းသေရောကျွန်တော်လည်းကြောင်းထွက်လိုက်တော့တာပါပဲတခဏတိတ်ဆိတ်သွားသည်ကောင်းကင်ပြပြမှာငှက်တအုပ်အတန်တိတ်စွာပြန်တန်းသွားကြသည်ကျမသည်ကောင်းကင်ကအပူချိန်ကြောင့်မျက်လုံးများရုတ်တရက်ပြာဝေသွားသည်အဲ့ဒီညကအပြန်မှာအဖေလှဲမမောင်းဘူးကျွန်တော်လှဲမောင်းရတယ်အဲ့ဒီညကအဖေအတော်စကားနေတယ်အဲ့လီစကားနေတာမဟုတ်ပါဘူးငိန်ကိုငိန်နေတာဘာမှကိုမပြောတော့တာဗျမှောင်ကလည်းမှောင်နေတော့ကျွန်တော်ကလှဲကိုအာယုံစိုက်မောင်းနေတာနွားတွေကလည်းအဲ့ဒီနေ့မှဒုံဆိုင်ပြေးလိုက်တာဗျကျွန်တော်မနိုင်တနိုင်နဲ့မနေဆွဲထိန်ထားရတယ်။အိမ်ရောက်မှတည်တာအဖေကကိုရီပူပြီးဖြားနေပြီဗျ။ကျမလည်းဖြားများဖြားနေပြီလားမသိ။ခေါင်းတွေကြိုက်ခဲကရင်တလှက်လှက်မူးနောက်နေသည်။ကျမနောက်ကအုတ်နေရန်တစ်ခုကိုသာမှီ၍ရှက်နေလိုက်ရ၏။ကျမကိုခန္ဓာဤပွတ်တိုက်မှုကြောင့်နောက်ဖက်ကအုတ်အလွှာများကြားမှအုတ်မှုန်များညှိမှုန်များရုတ်တရက်ပြိုဆင်းကကျမခြေဖနှောင့်တွေအနားသို့ကျရောက်လာသည်။အမေကပထမတော့တဖြစ်တောက်တောက်နဲ့စူပူနေတာပေါ့ဗျာအဲ့ဒီကိုဘာကိစ္စသွားရတာလဲဘာမှအကျိုးမရှိတဲ့အလုပ်ကိုဘာကြောင့်လုပ်နေရတာလဲထဲသွားတွေတုံးနေတာတော့သွားတယ်ပြီးလဲနေမှကြံဘူးအဲ့ဒါကိုသားကြက်ကြက်လုပ်နေတနည်းရှင်အဲ့ဒီကအုပ်ဆက်ဆောင်မှတယောက်နဲ့ရမယ်တဲ့အမေဘာပြောပြောအဖေကပြန်မပြောနိုင်ဘူးတခါတည်းစောင့်ချုံပြီးကြွေးတော့တာပဲနောက်တော့မှအဖေတကယ်ဖြားမှန်းသိတော့အမေကရေနွေးကြပြားကြရတဲပြီးရှာပုတ်ဆေးနဲ့ကွန်ရွက်ပြုတ်ရည်နဲ့တိုက်ရတော့တာပေါ့ဗျာခါတိုင်းတော့အဖေကတိတ်လည်းမဖြားတတ်ဘူးဖြားရင်လည်းအမေဆေးတိုက်လိုက်ရင်ပျောက်တာပဲအခုတခါကျအဖျားကကျသွားလဲခဏပဲဗျပြန်ဖြားလာပြန်ရောဖြားပြီဆိုတကိုယ်လုံးတုံတုံရင်ရင်နဲ့အတန်ထွက်ပြီးညီးလာညီးရဲ့ကြောင်ခြောက်ချပြောလာပြောရဲ့အမေတော်တော်စိတ်ပူသွားရတာပေါ့ဗျာဒါနဲ့လေးငါးရက်ကြာတော့ကျွာတဲကဆေးမှုကိုကျွန်တော်သွားပင်ရတယ်ဗျဆေးမှုရောက်တဲ့အချိန်မှာအဖေကသတိမလစ်တလစ်ဖြစ်နေပြီလေမူးလို့လားမောင်အတန်ကအဝေးကြီးမှလာတယ်လို့တဲ့တဲ့ကလေးကျမမောင်ကိုအားတင်း၍ပြုံးပြလိုက်မိဟုတ်တယ်နည်းနည်းမူးနေတယ်မောင်ကကျမလက်ကိုလာ၍တွဲပါသည
်ဟာဒါဆိုကျွန်တော်တို့ဟိုဘက်ကထဏောင်းရိပ်ကိုသွားရအောင်ဒီမှာလေကတိတ်မကောင်းဘူ
းကျင်းထဲမှာကျမတက်နိုင်အောင်မောင်ကလက်တွဲ၍ခေါ်ခိုင်းကားဆရာနှင့်ရွာသားကြီးကကျမကိုစိုးရင်ပူပန်တယ်လို့ပင်ကျင်းနှုတ်ခမ်းပေါ်မှငုံချနေကြ၏ရတယ်ရတယ်သွားနေကျမဘာမှမဖြစ်ဘူးကျမတို့လေးယောက်တစ်ပင်ရိပ်ရှိရာကိုရှောက်လာခိုင်းမှာမောင်ကစောစောကစကားကိုဆက်ပေး၏ဆက်ပြောပါအောင်ဗျခမည်းအဖေသတိလက်ခံနေဖြစ်နေတော့စေးမှုရောက်လာရော
အေးဗျကျွန်တော်လဲဆရာဆေးအိတ်အตาချပြီးအဖေအနားမှာကတ်ထိုင်လိုက်ရတာပေါ့နှုတ်အမေကငိုနေပြီကိုဗျအဲ့ဒီမှာအဖေကခရောင်ကရမ်းတွေပြောတော့တာပဲတယောက်ယောက်ကိုနှင်ထုတ်နေတဲ့အတန်မျိုးနဲ့တွားတွားမလာနဲ့ဆိုတာတွေအော်အမေကငိုကြုတ်မတွားဘူးမတွားဘူးလို့အော်အမေကငိုပေါ့ဗျကျွန်တော်ကတော့အဖေကစကားတဲ့ထက်မယောင်နိုင်ပါဘူးဗျသူ့ဒီသားကိုတိတ်ချစ်တာဗျအဲ့ဒီနောက်အဖေသွားကြီးစေပြီးတကိုယ်လုံးတုံနေတော့လာပါပဲ
။မောင်ကိုတွေ့ထားရင်ကကျမခြေလန်းတွေနည်းနည်းရိုင်လာသည်ကိုသတိထားမိသည်။အပူတန်းသည်ကျမ၏ကိုယ်ခန္ဓာထဲရှိရေအင်အားတွေကိုစုပ်ယုပ်လိုက်ပြီးထင်ပါရဲ့။ကျမခြေထောက်တွေမှာခွန်အားမရှိတော့ပါ။တယောက်ယောက်ကနောက်ကဆွဲထားသလိုသို့မဟုတ်ညီကြီးကဆွဲထားသလိုကျမခြေလန်းတွေလေးလာသည်။
ဆေးမှုကဆေးတွေလည်းမနှဲပါဘူးဗျာထိုးပေးပါရဲ့အဖေကတော့လုံးဝကိုသတိပြန်မလဲလာတော့တာဗျဆေးမှုကမျက်နှာမကောင်းဘူး ကျွန်တော်ကခလေးပေမဲ့စေးမှုမျက်နှာကြည့်ပြီးအဖေတိတ်မဟန်လောက်ဘူးလို့သိပါတယ်ကျွန်တော်ဦးကြီးတယောက်ကိုတော့စေးမှုကခတ်တိုးတိုးမှားသွားတယ်ဗျစေးယုံသာတင်ပါတော့တဲ့လူနာအခြေအနေတိတ်မကောင်းဘူးတဲ့ဒါပေမဲ့အဖေစေးယုံမရောက်လိုက်ပါဘူးစေးမှုပြန်သွားပြီးတိတ်မကြဘူးအဖေဆုံးသွားတယ်အမေကအောငိုတာတက်တောင်တက်သွားတယ်ဗျအဲ့ဒီနောက်မှာတော့အမေကအဖေအကြောင်းအိမ်မက်တွေဆက်မှတ်တာတဲ့အဖေကမကြုတ်ဘူးပေါ့ဗျာကျွန်တော်ကတော့အဲ့ဒါတွေမယုံဘူးဗျအဖေကိုဘယ်မိမကမှလည်းခေါ်တာမဟုတ်ဘူးဘယ်အုပ်ဆက်ဆောင်မကမှလိပ်ပြာနှုတ်တာမဟုတ်ဘူးစေးမှုကပြောသားပဲအုံနောက်တဲ့ငှက်ဖြားဖြစ်တာတဲ့အမေကတော့ကိုက်ကိုကွားမှာတော့နေကျင်တော့တာမဟုတ်ဘူးသူ့အမျိုးတွေရှိတဲ့ကိုးပင်ကိုပြောင်းကျင်တာဒါပေမဲ့မပြောင်းဖြစ်ပါဘူးအမေကဒီရွာမှာမှဈေးရောင်းလို့တိတ်ကောင်းတာကျွန်တော်ကကြောင်းထွက်ပြီးလေထဲဆင်းနေဒီလိုနဲ့သားအမိနှစ်ယောက်နေလာခဲ့ကြတာအခုရောခမားအမေကခမားအဖေအကြောင်းအိတ်မက်မက်သေးတယ်လားကားဆရာကမိတော့ရွာသားကြီးကရည်ဤဟာကြားကြာလှပြီပဲဘယ်မက်တော့မလဲအမေကကြောက်လဲမကြောက်တော့ဘူးဗျမကြောက်လို့လေကျွန်တော်တို့ကိုရွာမှာတတ်တတ်ထားပြီးအမေကဒီမျိုးပြက်ထဲမှာတဲကလေးထိုးပြီးစိတ်လေးလိတ်စားနေတာသာကြည့်တော့အမေကတိတ်မတန်မာတော့ဈေးမရောက်နိုင်တော့ဘူးလေကျွန်တော်တို့လင်မယားကကြွေးထားမယ်ပြောလဲမရပါဘူးဗျဒီဘက်ရွှေ့လာတယ်အသက်ကြီးပြီဆိုတော့တိတ်ဆိတ်တဲ့နေရာကိုနေချင်းပုံရပါတယ်ဒီလာသမျှဧည့်သည်တွေကိုအမေကလက်ဖက်တို့ထညက်တို့နဲ့ဧည့်ခံရတာပြောနေတာဒါပေမဲ့အမေစိတ်သေးအဖေဒီမြို့ပြက်ထဲမှာမကျွတ်ဘူးလို့တော့ထင်းနေပုံရတယ်တလောတုံးကကျွန်တော်ကိုအမှတ်တမဲ့ပြောဘူးတယ်ကျမကြားနေရသောအတန်များသည်တဖြည်းဖြည်းဝေးဝေးသွားပြီးကျမတကိုယ်လုံးညှို့ခွေသွား၏မောင်ကကျမကိုကြပြားကြရထိမ့်ပွေထားလိုက်ဒီကိုတီးလိုက်သည်လေးလေးမောင်အတန်ဒီကျမနောက်ဆုံးကြားရတော့အတန်ဖြစ်ပြီးပတ်ဝန်းကျင်တစ်ခုလုံးတိတ်ဆိတ်ငြိမ်သက်ခါမှောင်ကျသွားပါသည်အခန်းလေးကျမသည်မျက်လုံးဖွင့်လျင်ဖွင့်ခြင်းဆုရှတောက်ပသောမျက်လုံးတစ်စုံကိုအရင်တွေ့ရသည်ထိုးမျက်လုံးများထဲမှာညိုလဲ့လဲ့အရေးကြီးကြီးမြတ်တောင်တွေကတော့မရှိသလောက်ပင်ပါလျား၍တိုနေသည်၏။လေနေကောင်းလား။ကျမမြင်နေရသောအဖြူရောင်စပယ်များနှင့်ပရည်တွန့်နေသောပိန်သွဲသည့်မျက်နှာ၏နောက်မှမောင်းမျက်နှာကိုကျမမြင်ရသည်။ကောင်းပါလေ။ကျမအတန်သည်မယုံကြည်နိုင်စရာပင်လန်းဆန်းကြည်လင်နေခဲ့သည်။ကျမရှိမှအဖွားဦးသည်အာရပါရပြုံးလိုက်သောအခါမျက်လုံးမှစိုးရိမ်ပူပန်ရိတ်များလွင့်စင်ပျောက်ကွယ်သွား၏။ကဲတွေ့တယ်မဟုတ်လားဆရာလေးရဲ့ဘာမှဖြစ်တာမဟုတ်ဘူးဒီလိုအချိန်မျိုးကဒီလိုပဲမူးတက်မော်တက်တယ်အဖွားအိုကြီးစကားအဆုံးတွင်မောင်ကကျမဘေးတွင်လာထိုင်သည်ထို့နောက်ကျမလက်ဖျားများကိုခပ်ဖွားဖွားဆုပ်ညှစ်လိုက်လေသည်ခဏနေဆရာဝန်ရောက်လာလိမ့်မယ်သိလားလေအဖွားရဲ့သားနဲ့ကားဆရာကြီးဆရာဝန်သွားခေါ်ကြတယ်အိုးကျမဘုံကနေထထိုင်မြည်ဟန်ပြင်တော့အဖွားကကမန်းကလန်းတားမြစ်၏ဟာလေးနေကောင်းပါတယ်မောင်ရဆေးမထိုးခြင်းဘူးမထနဲ့လေသမီးရဲ့လှဲနေလှဲနေအစောကြီးကလေးကအမေကသမီးနေသိမ့်မကောင်းဘူးထင်လို့လှမ်းတာမလို့ကြံသေးတာဘယ်နဲ့ဒီလိုအချိန်မှာခရီးချမ်းမသွားရဘူးကွအဖွားဟုစကားကြောင့်ကျမတအံ့တောဖြစ်သွားသည်ကြည်စမ်းကျမလုံးဝသတိမထားမိခဲ့တော့အဖြစ်ပါလားတကယ်ဆိုကျမရှိမိဖို့ကောင်းပါသည်ကျမသည်အိမ်မက်ကိုကြီးစဉ်စားအတိတ်ပဲပေါ်နေခဲ့မိသောကြောင့်ဤနှစ်လသုံးလအတွင်းကျမ၏ထူးခြားမှုကိုကျမတတိမထားနိုင်သလိုဖြစ်ခဲ့ရသည်တကယ်တော့ကျမသည်တော်တော်တုံးသည့်မိန်းမပါလားလေးစေးမထိုးခြင်းမူတော့မောင်အေးပါကွာမထိုးခြင်းမထိုးရပါဘူးအဖွားကကျမကိုနူးညံ့စွာပြုံးကြည့်ရင်ရက်ခတ်ပေးနေ၏တွေ့တယ်မဟုတ်လားမေ तू ကကောင်းပါလေဒီကိုလာတာကျွန်တော်ခေါ်လို့ तू လိုက်လာတာမဟုတ်ဘူး तू ခေါ်လို့ကျွန်တော်လိုက်လာရတာဘေးတနိုးလို့ပြောကလေးက तू အယံသွားကျင်နေတာအမေရဲ့တော်ပါသေးရဲ့အိမ်မက်အကြောင်းမောင်မပြောပေလို့အဖွားကခေါင်းတငိမ့်ငိမ့်သဘောချစွာပြုံးနေလေသည်သမီးရဲ့ကလေးကအစွမ်းထက်တဲ့သူရဲ့ခေါင်းလေးဖြစ်မှာမို့ဒီကိုသမီးကလာချင်နေတာပေါ့ကောင်းနေကောင်းနေသမီးတို့အပြန်မှာအမေပရိကလေးတစ်ခုလက်ဆောင်ပေးရမယ်။ထ
ုနောက်အဖွားအိုကသူ့ထင်းရှူးတက်တာကလေးထဲမှပတိတကုံးထုတ်၍ကျမကိုပေးပါသည်အမေယောက်ျားကောက်တွေ့တဲ့ပတိစိတ်ကလေးတွေကိုအမေကပြန်စုပြီးတီထားတာရလာခါစရုံးကတော့တဲတွေမြေကြီးတွေနဲ့ပေချံလို့ပေါ့အဲ့ဒါစေးကျော်ပုတ်တက်ပြီးအုံးစီနဲ့အယောင်ပြန်တင်ထားတာလေအဲ့ဒါလေးယူသွားပတိစိတ်ကလေးများသည်အစင်းကြားကလေးတွေချစ်စရာလေမော်ရောင်နှင့်အညိုရောင်အကွက်ကလေးများသည်တမင်တကာဆေးချဲ့ထားသလိုပင်ပြည်လျော့စွာတွဲဖက်မိနေ၏ကျမသည်ပရီးကိုလက်မှကင်ထားပြီးပရီးစိတ်ကလေးများကိုအသာအရာပုတ်တက်ပြီးတော့ပရီးစိတ်ကလေးများအေးဆက်နေသည်ကိုခံစားရသည်အိမ်မက်ထဲကမိမ၏ပရီးလုံးတွေနှင့်တူသည်ဟုကျမထင်သည်သို့သောဤအကြောင်းဘသူကိုမှထပ်မပြောတော့ဘူးဟုကျမဆုံးဖြတ်လိုက်ပါသည်တိတ်လာတာပဲအမေကျမယူသွားပြီးအမျက်တနိုးတင်ထားပါမယ်ကျမကရောအဖွားအိုကိုဘာလက်ဆောင်ပေးရမလဲရိုးသားပြီးသဘောကောင်းတွန်းသောအဖွားအိုသည်သူမ၏ခင်ပွန်းမှတပါအခြားမြည်သည့်အရာကိုတန်ဖိုးအထားဆုံးလဲအဖွားအို၏မျက်လုံးများကိုကျမငေးကြည့်နေမိ၏နောက်ဆုံးတော့မောင်ရိုက်ယူခဲ့သည့်ဘေးတနိုးမြို့ဟောင်းဓာတ်ပုံတွေထဲမှအကောင်းဆုံးတစ်ပုံကိုပုံကြီးချဲ့ပြီးအဖွားကိုလက်ဆောင်ပေးလိုက်မည်ဟုစဉ်းစားမိသည်ခင်ပွန်းကိုချစ်ခင်မြတ်နိုးသောအဖွားအိုသည်အီမြူဟောင်းကိုလည်းချစ်ခင်မြတ်နိုးပဲလေမည
်ဂျူအိမ်မက်ထဲကမျိုးတော့ပြီးပါပြီကျေးဇူးတင်ပါတယ်ဗျ